ပြည်သူ့ရွေးကောက်ပွဲမဲဆက် COE နဲ့ဆိုင်တဲ့အီးမေးလ်တွေနဲ့ဗန္ဓာရေးဆိုင်ရာအချက်အလက်တွေပေါက်ကြားစေခဲ့တဲ့ကြီးမားတဲ့ကွန်ပျူတာစိုက်ဘာတိုက်ခိုက်မှုတစ်ခုကိုခံခဲ့ရတယ်လို့ပြည်သူ့ရွေးကောက်ပွဲမှာရှေ့ကနေပြေးနေတဲ့သမ္မတလောင်းအမန်နျူအယ်မက်ခရွန်ရဲ့ရွေးကောက်ပွဲမဲဆက် COE အဖွဲ့ကပြောလိုက်ပါတယ်ဒီလိုသတင်းအချက်အလက်တွေပေါက်ကြားသွားခဲ့တာဟာပြည်သူ့ရွေးကောက်ပွဲလှုပ်ရှားမှုမှာတစ်ခါမှမကြုံဘူးကြောင်းအခုလိုအီးမေးလ်တွေနဲ့ဗန္ဓာရေးနဲ့ဆိုင်တဲ့စာရွက်စာတမ်းတွေပါဝဲတခြားအချက်အလက်တွေကိုဖွင့်ချလိုက်တာဟာပြီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာမြင်ခဲ့ရတဲ့လိုမျိုးဒီမိုကရေစီစနစ်ကိုမတည်မငြိမ်ဖြစ်အောင်လှုပ်လိုက်တာဖြစ်တယ်လို့မက်ခရွန်ရဲ့ရွေးကောက်ပွဲအွန်လိုင်းအဖွဲ့ကပြောပါတယ်အခုလိုကွန်ပျူတာတွေကနေခိုးယူပြီးဖွင့်ချလိုက်တဲ့စာရွက်စာတမ်းအထောက်အထားတွေအားလုံးဟာတရားဝင်ပြီးတော့သမ္မတရွေးကောက်ပွဲအတွက်လည်းပုံမှန်လှုပ်ဆောင်နေတာတွေဖြစ်တယ်ဆိုတာကိုပြသနေတာရှင်းတယ်ဆိုပြီးတော့မက်ခရွန်ရဲ့ရွေးကောက်ပွဲအွန်လိုင်းအဖွဲ့ကပြောပါတယ်M League လို့သူတို့ဘာသာသူတို့နာမည်ပေးထားတဲ့အဖွဲ့ကဒီစာရွက်စာတမ်းအချက်အလက်တွေကိုတောက်ကြနေကြတကောင်မတိုင်ခင်ကလူမှုကွန်ရက်ပေါ်ကိုတင်ခဲ့တာဖြစ်ပါတယ်ရွေးကောက်ပွဲဒုတိယကြောက်ကတော့မနေ့ပြန်တနင်္ဂနွေနေ့မှာလုံးမှာဖြစ်ပြီးတော့တောက်ကြနေကြတကောင်ကြော်ကဆက်ပြီးတော့သမရနှစ်ယောက်စလုံးမဲဆွဲစည်းုံးလို့မရတော့သလိုမီဒီယာတွေကလည်းကိုယ်စလဲလောင်းနေအကြောင်းရောဒီစာရွက်စာတမ်းနဲ့ဆိုင်တဲ့အကြောင်းတွေကိုပါဆွေးနွေးလို့မရတော့ဘူးဖြစ်ပါတယ်တောက်ကြနေအစောပိုင်းကထုတ်ပြန်တဲ့လူလူစစ်တမ်းရတော့မက်ခရွန်ကိုထောက်ခံသူက62ရာခိုင်နှုန်းရှိပြီးတော့လပန်းကိုထောက်ခံသူက38ရာခိုင်နှုန်းရှိတယ်လို့ဖော်ပြထားပါတယ်ခင်ဗျာ